တော်ရရှိမြခင်မှာကျွန်တော်တို့လန်ဒန်မြို့မှာရှိတဲ့သာသနာ့ရန်တီဝိဟာရကျောင်းတွေကနေပြီးတော့သတင်းပို့နေတာပါဒီပေးမှာရက်နေတဲ့ကိုတော်ကတော့အရှင်ဥဥ္ဒရာဖြစ်ပါတယ်အရှင်ဘုရားကျမ်းမာပါရလားဘုရား
ကျမ်းမာပါတယ်အခွင့်မောင်ဆိုကျမ်းမာပါတယ
်အရှင်ဘုရားအခုလို့ဒကာမကြီးတော်အောင်ဆန်းစုကြည်လန်ဒန်မြို့ကိုကြွားရောက်လာတဲ့အတွက်မြန်မာပြည်အတွက်ဘလို့အကျိုးကျေးဇူးတွေများရှိတယ်လို့မြင်ပါတယ်ဘုရား
အကျိုးကျေးဇူးတွေကတော့မြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံမှာရှိနေကြတဲ့မြန်မာလူမျိုးပေါင်းစုံတွေရောအခု UK နိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအတွက်ကောအားလုံးအကျိုးရှိတယ်လို့ထင်ပါတယ်။ဘာလို့လဲဆိုလို့ရှိရင်အခု24နှစ်အတွင်းမှာပထမဦးဆုံးအကြိမ်လန်ဒန်မြို့ကိုစတင်ရောက်လာတယ်။နောက်တစ်ခါလန်ဒန်မြို့မှာလည်းပဲသူ့ကိုလွတ်မြောက်ရေးအတွက်ပေါ့နော်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ကိုအားပေးကြတဲ့ပုံကိုယ်တွေအားလုံးကလည်းပဲသူ့ကိုတွေ့ဆုံလို့ကြတဲ့အတွက်ကြောင့်အခုလိုတောင်ဆန်းစုကြည်လာရောက်တဲ့အတွက်ကြောင့်ဒီမိုကရေစီနဲ့လူခွင့်ရေလှုပ်ရှားမှုရဲ့တစိတ်တပိုင်းအနေနဲ့တော့အောင်မြင်မှုတွေရလာတယ်လို့အားလုံးရဲ့စိတ်ထဲမှာလည်းအဲ့လိုလိုဝမ်းမြောက်ဝမ်းသာနေနဲ့ဖြစ်ကြတာကိုတော့ခင်ဗျားတွေ့ရပါတယ
်။အရှင်ဘုရားအဲ့တော့အရှင်ဘုရားဒကာမကြီးနဲ့တွေ့ပြီးပြီလို့တပည့်တော်ကြားထားပါတယ်။အရှင်ဘုရားဗာဒီများပြောကြားခဲ့ပြီးတော့ဒကာမကြီးရောဗာဒီများပြန်ပြီးပြောပါလေဘုရား
။ခင်ဗျားတို့မေးတဲ့မေးခွန်းမှာတော့စီးပွားရေးနဲ့နိုင်ငံရေးကိစ္စမှာပေါ့နော်စီဝါရေးအရင်ဆုံးလောက်ရမှာလားနိုင်ငံရေးပြောင်းလဲမှုကိုအရင်ဆုံးလောက်ရမှာလားလို့မေးတဲ့အခါမှာစီဝါရေးဟာဟိုလောက်တော့လောက်ရမယ်ဒါပေမဲ့စီဝါရေးဟာအဓိကမဟုတ်ဘူးနိုင်ငံရေးပြောင်းလဲမှုမှန်ကန်မှုဆိုတာအဓိကလိုအပ်တယ်အဲ့တော့နိုင်ငံရေးလို့ခေါ်တဲ့ဒီပြုပြင်ပြောင်းလဲရေးဟာနံပါတ်1လှုပ်ပြီးတဲ့အခါကျတော့စီဝါရေးဟာနောက်မှလှုပ်မယ်ဆိုလို့ရှိရင်ခိုင်မာတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နိုင်တယ်ပေါ့အဲစီးပွားရေးကိုအရင်ဆုံးဦးစားပေးပြီးတော့စီးပွားရေးပဲကြည်နေပြီးတော့နိုင်ငံရဲ့ပြုရင်ပြောင်းလဲရမယ်အရာတွေမှာမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်အဲ့ဒါနောက်တစ်ချိန်မှာဒီသွားမယ်လမ်းကြောင်းဟာမခိုင်မာဘူးဆိုတဲ့အကြောင်းကိုပေါ့လေအဲ့ဒါလေးကိုအဓိကပြောတယ်နောက်တစ်ခုကတိုင်းရင်းသားတွေနဲ့ပတ်သက်လို့အပြစ်ခတ်ရစဲရေးဟာလိုအပ်တဲ့အရာဖြစ်နေတယ်ဒါပထမဦးဆုံးလုပ်ရမယ်လုပ်ငန်းပဲနောက်မှသာလင်ဒီအားလုံးတိုင်းရင်းသားပေါင်းစုံပါဝင်ပြီးတော့မှဆွေးနွေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာမရှိမဖြစ်လိုအပ်တဲ့ဆွေးနွေးပွဲတစ်ခုဖြစ်တယ်လို့ပြောတယ်နောက်တစ်ခါအခြေခံဥပဒေကိုပြောင်းလဲဖို့ဆိုတာကလည်းပဲအဲဒီလိုတိုင်းရင်းသားရဲ့ဆန္ဒမပါဘဲနဲ့တိုင်းရင်းသားပေါ့နော်အဖွဲ့အစည်းပေါင်းစုံရဲ့ဆန္ဒမပါဘဲနဲ့ပြည်သူလူထုရဲ့ဆန္ဒမပါဘဲနဲ့ပြောင်းလဲဖို့ဆိုတာမလွယ်ဘူးပေါ့ဒါကြောင့်မလို့ပြည်သူလူထုရဲ့ဆန္ဒတွေတိုင်းရင်းသားတွေရဲ့ဆန္ဒတွေကိုအားလုံးပေါင်းစပ်ပြီးတော့မှဒီပြုပြင်ပြောင်းလဲရေးကိုမဖြစ်မနေလုပ်ပါမယ်ဆိုတာကိုသူပြောသွားတယ်
ရှင်ဘုရားအခုလာမယ့်ဇူလိုင်လသားမှာဆိုတော့ဒကာမကြီးတော်ဆန်းစုကြည်ကသူလွှတ်တော်တက်ရောက်ပြီးတော့တရားဝင်နိုင်ငံတော်ဝင်တွေလွှတ်တော်တွင်ဆောင်ရွက်တော်မှာပေါ့ဗျာအဲ့တော့နိုင်ငံအတွက်ဘလို့အကျိုးကျေးဇူးတင်များဖြစ်ထွန်းလာမလို့ရှင်ဘုရားထင်ပါတယ်ဗျာ
ဘုန်းကြီးတို့မြင်တာကတော့အခုမြန်မာနိုင်ငံမှာပေါ့အရင်ကပြောနေကြတဲ့အခါမှာဒီအခြေခံဥပဒေကတော့ပြောင်းလဲဖို့မလွယ်ဘူးဆိုတာကိုလူတိုင်းလည်းသိနေကြပဲလေသို့တော့သူလွှတ်တော်တွေကိုဝင်သွားတဲ့အတွက်ကြောင့်လွှတ်တော်တွေမှာလည်းပဲဒီဟာကိုနားလည်အောင်နိုင်ငံရေးပြုပြင်ပြောင်းလဲမှုလို့ခေါ်တဲ့ဒီအခြေခံဥပဒေတွေရဲ့မှားယွင်းချက်တွေတချို့မြင်မြန်ဆန်းဆန်းပြုပြင်ရမယ့်ကိစ္စတွေတချို့နှင်းနှေးကွေးကွေးနဲ့ပြုပြင်ရမယ့်ကိစ္စတွေကိုအဲသူအားလုံးကိုနားလည်အောင်သဘောပေါက်အောင်ပြောလို့ရှိရင်မလိုလားအပ်တဲ့ဒီအခြေခံဥပဒေမှာပါနေတဲ့အားလုံးပြည်သူလူထုရဲ့အကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့ဟာတွေကိုတော့ပြုပြင်ပြောင်းလဲနိုင်လိမ့်မယ်လို့ဘုန်းကြီးတို့အဲ့ဒီလိုပဲယုံကြည်ထားတယ်
ကျေးဇူးကြည့်ပါတယ်အရှင်ဥဥ္ဒရာကိုရောဖေဟာ
ကောင်းပါပြီဥက္ကမဆိုကျေးဇူးပါပဲ